မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအတိအပြုလူနာသိပ်မတွေ့ရတော့ပေမဲ့ကယောဂအန်ရီကိုဆက်လက်သတိထားကြဖို့နိုင်ငံတော်အတိုင်းအမြန်ပို့ကိုနဲ့ကျမရီတာဝန်ရှိသူတွေတိုက်တွန်းနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျမဆုစုပါရှင်ကိုဗစ် -19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ကူးစက်သူ300လောက်ရှိနေတဲ့မြန်မာနိုင်ငံမှာပြည်တွင်းကူးစက်မှုနှေးပါလာတာတွေ့ရပြီးဒီအပိုင်းအတွင်းကျမရီနဲ့အကစားအကြီးဌာနရဲ့ထုတ်ပြန်ချက်တွေအရဆိုရင်လည်းအတိအပြုလူနာတွေထဲမှာပြည်ပနိုင်ငံတွေကပြန်လာသူတွေများပါတယ်ဒီလိုပြည်တွင်းမှာကူးစက်မှုတွေတိမ်ပြေရတော့ဘူးဆိုပေမဲ့လည်းကာယောဂါကာလအဆုံးမသက်သေးတာကြောင့်သတိထားကြဖို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကတိုက်တွန်းနေကြပါယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေနဲ့ဒေသန္တရအမိန့်တွေစတင်ထုတ်ပြန်ကားစားမှလိုက်နာမှုတွေအကောင်ခဲ့ပေမဲ့နောက်ပိုင်းမှာပေါ်ရော့လာကြတာတွေတွေ့ရတဲ့အတွက်ကျန်းမာရေးသတိရှိကြဖို့အတိုင်းအမြန်ပုဂ္ဂိုလ်က Facebook လူမှုကွန်ရက်ကနေဒီကနေ့တွေ့ဆုံရမှာသတိပေးလိုက်ပါတယ်
ကျမရဲ့ဝန်ကြီးဌာနအနေနဲ့စိတ်ပူလာတယ်ပြည်သူတွေကပေါ်လာတယ်ပေါ့နော်ပြည်သူတွေကအမဖြစ်တော့ပါဘူးသူမဖြစ်တော့ပါဘူးအခုလောက်ဆိုလို့ရှိရင်တော့ဒီအန်ဂျီကြီးကဟိုလွန်သွားပြီလို့ချင်းနေတယ်မလွန်သေးဘူးဆိုတာကိုအဲ့ဒါကိုသဘောပေါက်ဖို့လိုပါတယ
်ကိုဗစ်ကယောဂါကိုကြော်ဖြတ်နိုင်မှုဆောင်ရွက်ရှောင်ရွက်အချက်တွေကအခြေခံအကြဆုံးအချက်၄ချက်ကိုလည်းပြည်သူတွေဆက်ပြီးလိုက်နာဖို့ကျမရဲ့ဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကအခုလိုတိုက်တွန်းထားပါတယ
်ကိုဗစ်ကမပြီးသေးပါဘူးဒီလိုအခြေအနေမျိုးမှာကျွန်တော်တို့ကကာဝေးရင်းမပေါ်မီကာလာလေးဒီမှုတော်မှာဖြစ်တဲ့တော့ဒီအချက်လေးချက်ပေါ့ပြင်ထွက်ရင်လက်ကိုပြရတယ်သူတို့တက်နိုင်တယ်စားသူတွေနဲ့တက်နိုင်ညာလေးလက်ကိုစက္ကန့်နဲ့ဆက်တာဆက်ကြလဲပြရမှာဒီအချက်တွေကိုကျွန်တော်တို့ကမျက်မှရည်အတိတိကိုထားပြီးတော့ဆောင်ရွက်ဖို့လိုပါတယ်ဒါမှသာလေကျွန်တော်တို့ကဆုနာပြောရဲယောဂကုသမှုကထိကအနေလုံးနဲ့ကျွန်တော်တို့ကကြော်ဖြတ်ပြီးတော့ဒီကဘာပေါ်မှာကာဝေးသေးတွေထိုးနှံနိုင်တယ်တို့အားလုံးလည်းအတူတကွထိုးနိုင်ကြရပြီးတော့ဒီကက်ယောဂါကြီးကိုကျော်သွားနိုင်မှာဖြစ်ပါတယ
်။အတိပြုလူနာအများဆုံးတွေ့ရှိခဲ့တဲ့ရန်ကုန်တိုင်းကမြို့နယ်10ခုနဲ့စကိုင်းတိုင်းကမြို့နယ်2ခုစုစုပေါင်းမြို့နယ်11ခုလုံးကပြည်သူတွေကိုမိမိနေမှာသာနေထိုင်ရေးအစီအစဉ်ကနေပယ်ဖျက်လိုက်ပါပြီ။ဒါပေမဲ့ယောဂါကာကွယ်ထိန်းချုပ်တာစီရေးအတွက်အမျိုးသားအဆင့်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတော့ဇူလိုင်လ15ရက်နေ့အထိရပ်တိုးသတ်မှတ်ထားပါတယ်။ကျွန်မကတော့စုစုပေါင်းရန်ကုန်မြို့ကနေတင်ပြပို့နေတာပါ။